အမေရိကန်မှာအချမ်းပဲဝါရဇွဲနဲ့ပြည်တွင်းကတက်ခတ်မှုတွေကိုတက်ကျင့်နိုင်မှုမဟာဗျူဟာတစ်ရပ်ကိုသမ္မတဂျိုးဘိုင်ဒန်ဆိုရကအင်္ဂါနေ့မှာပဲထုတ်ပြန်လိုက်ပါတယ်။အချိန်တော်ကြာစောင့်ဆိုင်းခဲ့ရပြီးမှထွက်ပေါ်လာတဲ့မဟာဗျူဟာမှာတော့စစ်သွေးကြွလူပြူကြီးစိုးရေးဝါဒီတွေနဲ့တခြားဆွံ့ရောက်တွေရဲ့ချင်းချောက်မှုတွေကြီးထွားလာနေတာတွေကိုရေရူရေရှိဖြစ်ရှင်းနိုင်မဲ့နီလန်းတွေထည့်သွင်းထားတာပါ။ပြည်တွင်းချမ်းပဲဝါရတံပြန်တက်ဖြစ်ရေးအမျိုးသားမဟာဗျူဟာမှာမန္တန်လေးကိုပါဝင်ပြီးပြည်တွင်းကအချမ်းပဲဝါဒီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်ရေးအချမ်းပဲဖို့လူသစ်စုဆောင်တာတွေကိုတားဆီးနိုင်ရေးတက်ခိုက်မှုတွေကိုဟန်တာတက်ဖြစ်ရေးနဲ့ပြည်တွင်းမှာအချမ်းပဲမှုတွေဖြစ်ပေါ်စေတဲ့ရေရှိအကြောင်းရင်းတွေကိုအာယုံဆိုင်ဖြစ်ရှင်းမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ပြည်တွင်းအချမ်းပဲဝါဒီတွေအကြောင်းလိလာဆက်စစ်သူတွေစုံစမ်းစစ်ဆေးသူတွေနဲ့ဥရေပညာရှင်တွေထပ်မံခန့်အပ်နိုင်အောင်အသုံးစရိတ်တွေဒေါ်လာတန်းချီသုံးဆဲဖို့လည်းတိုက်တွန်းထားပါ။မဟာဗျူဟာတင်းနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းနေကြမဲကလန်အင်္ဂါနေ့ကရှင်းပြရမှာတော့ပြည်တွင်းကအကျံဖတ်မှုအနေအားအနေတစ်ခြားကြီးထွားလာနေကြောင်းပြောဆိုသွားပါတယ
် The long term issues that contributed to domestic terrorism in America must be addressed to ensure that this threat diminishes over generations to come
နောက်မျိုးဆက်တွေအတွက်ရှင်းချမှုတွေဆန့်သက်စေဖို့ပြည်တွင်းအကျံဖတ်မှုဖြစ်စေတဲ့ရည်ရှိပြဿနာတွေကိုဖြေရှင်းရမှာဖြစ်ပါတယ်ပြည်တွင်းကအကျံဖတ်တဲ့ကိစ္စတွေဖြစ်ရတဲ့အကြောင်းရင်းတွေကိုဖြေရှင်းရမှာလဲမတူကွဲပြားမှုတွေကိုလက်ခံနိုင်ပြီးသဘောထားကွဲပြားမှုတွေကိုအပြန်အလှန်လေးစားတတ်တဲ့လူတိုင်းဝိုင်းဖြစ်လာအောင်အားပေးရမှာဖြစ်ပါတယ်လို့ရှင်းနေချုပ်ကပြောဆိုသွားတာဖြစ်ပါတယ်ဥရောပကြီးထွက်နေတဲ့သမ္မတဘိုင်ဒန်ကလည်းမုန်တီးမှုတည်ဆံမှုနဲ့တခြားဆွံ့ရောက်သဘောထားတွေကြောင့်ဖြစ်ရတဲ့ပြည်တွင်းအကျံဖတ်မှုတွေဟာအမေရိကန်ကိုညှဉ်းနှွမ်းစေတဲ့အဆွန်အထင်တစ်ခုဖြစ်နေရတဲ့အကြောင်းအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ပြည်တွင်းချက်ဖက်မှုတွေကတိုင်းပြည်မှာကြိုးပမ်းတည်ဆောက်ထားတဲ့အရာအလုံးနဲ့ဆန့်ကျင်နေပြီးအမျိုးသားလုံခြုံရေးဒီမိုကရေစီနဲ့ညွန့်ညွတ်မှုကိုတိုက်ရိုက်ချင်းချောက်နေကြောင်းလည်းသမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုထားပါတယ်